စ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဆက်လက်ဖြစ်ပွားနေပြီးတော့မန္တလေးမှာတော့လုံခြုံရေးတွေဘက်ကဒီနေ့ပြစ်ခတ်နေနေတာကြောင့်နှစ်ဦးထပ်မံတဲ့တည်ဆုံးပွဲရှိပြီးထိခိုက်ဒဏ်ရာရတယ်ရှိခဲ့ပါတယ်။မန္တလေးပါဝင်နိုင်ငံတော်ကတချို့မျိုးကြီးတွေကဒီနေ့ဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးသွားမှာဖြစ်ပါတယ်။ပြစ်ဒဏ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေဒီနေ့ဆက်လက်ဖြစ်ပွားနေရမှာမန္တလေးမှာတော့အာဏာပိုင်တွေဘက်ကပြစ်ခတ်နေမှုတွေရှိခဲ့ပါတယ်။ဘောင်းဆိုင်တွေကလေးဝီရှာ90လမ်း40 လမ်းနဲ့ကန္နာလမ်းအပါဝင်စိတ်မန်းအရက်ဖတ်မှာအာဏာပိုင်တွေဘက်ကဝင်ရောက်ပြစ်ခတ်နေနေကြတာဖြစ်ပြီးတော့ဒဏ်ရာရတာတွေထိခိုက်ပြေဆုံးတာတွေရှိခဲ့တယ်လို့သိရပါတယ်။အိဘကတင်မောင်းမှာ CDM လို့ခေါ်တဲ့အကြမ်းဖက်ပဲငင်းငန်းစွာအာနာဖီဇန်နေကြတဲ့ဆန္ဒပြဝန်ထမ်းတွေနဲ့လုံခြုံရေးတွေထိတိုက်တွေ့ခဲ့ကြတာပါ။အစောပိုင်းမှာတော့တွင်းနေညီနိုင်မှုတွေလောက်ခဲ့ပြီးမဲ့နောက်ပိုင်းမှာတော့အချင်းတွေတင်းမာလာပြီးတော့ပြစ်ခတ်နေမှုတွေဖြစ်ခဲ့တာလို့ပြောပါတယ်။လုံခြုံရေးတွေဘက်ကရာဘာကြီးစံနေမျက်ရည်ရုံပုံးနဲ့အပြင်ကြည်သာအစ်စ်တီနဲ့လူနေရက်ကွက်တွေအတွင်းကိုပြစ်ခတ်တာတွေကိုလည်းအင်တာနက်အွန်လိုင်းကတိုက်ရိုက်ထုတ်လွှင့်မှုတွေမှာတွေ့ရပါတယ်။ငေါ့ဗီဒီယိုကရရှိခဲ့တဲ့ဓာတ်ပုံတွေဗီဒီယိုတွေအပြင်အင်တာနက်အွန်လိုင်းတွေမှာတင်ထားတဲ့ဗီဒီယိုတွေအရတော့ဥကောင်းကိုကြည်သံထိမှန်တာတွေဝမ်ဘိုက်ကိုကြည်သံထိမှန်တာတွေကိုတွေ့ခဲ့ရပါတယ်။ဥကောင်းပွင့်လူနာတည်ဆုံးနေဆိုတာအဲ့မှာရှိနေတဲ့ဆရာဝန်တူအတီးပြူပြောဆိုထားတာကိုဗီဒီယိုကရရှိခဲ့တဲ့ဗီဒီယိုတစ်ခုမှလည်းတွေ့ရှိရပါတယ်။လူနူဦးအနည်းဆုံးတည်ဆုံးွယ်ရှိတယ်လို့သိရပေမဲ့ဒီကြားစေးတီပြည့်ချက်တွေတော့မရရှိပါဘူး။ခိတိုက်တည်ဆုံးမှုနောက်ဆုံးအချိန်လေးနဲ့ပတ်သက်ပြီးတော့မန္တလေးမြို့မှာရှိတဲ့ငေါဗီမြမာပိုင်းရဲ့သတင်းထောက်ကူထောင်ခန့်ကိုဆက်သွယ်မြင်းမြန်းကြည့်တဲ့အခါမှာသူကအခုလိုပြောပါတယ်
။အခုဒီဒဏ်ရာရတဲ့လူတွေကိုဂျမတ်ဆိုလူမှုကူညီရေးအတင်းရုံးတာပေါ့နော်။ကုတပေးနေတာရှိရပေါ့။လက်ရှိတိရကြောက်ကဒီခေါင်းတယောက်ရှိတယ်။ဘိုက်တယောက်ရှိတယ်။အဲ့ဒီယောက်ကတော့တည်ဆုံးသွားတာရှိရအခုဒီဒမှုကူညီအသင်းလုံးကိုလာနေရတော့ပေါ့နော်ဒီကြီးကြပ်တန်ရလို့လာနေတာဟိုလောက်ရှိပြီခင်ဗျာ15ယောက်ဖက်လာဖို့လည်းရှိနေတယ်ဆိုတော့အယောက်20ကျော်လောက်တော့ရှိမယ်မြေပြင်မှာဖြစ်တာဆိုရင်ဒီအတော်ကြီးတယောက်ဆိုရင်ပေါ့နော်ခေါင်းက5ချက်ချုပ်လိုက်ရတယ်ဒါလက်လဲကျိုးရတယ်အဲ့တော့မြေပြင်မှာချစ်ချင်းပူပြီးတော့ဟိုပေါ့နော်လှုပ်လိုက်ရတဲ့အရာဒီနောက်ဆုံးသူတို့ဒီသူတို့လုံလုံကြီးကတော့စုပ်ပါကံကြီးချိန်မှာဖြစ်တာခက်တာဆိုရင်တယောက်ကအချင်းကြီးတော်ဆိုးတဲ့ခြေောက်ကဒီချစ်ချင်းဝဲအပေါ်ကနေပြတ်ပြတ်လူနေပါကိုတန်ရရွားတဲ့အနေအထားရှိတယ်ခင်ဗျာ
ဒီနေ့မန္တလေးကပြစ်ခတ်နေနေမှုတွေအတွင်းဘလောက်ထိထိကြိုက်ဒဏ်ရာရတယ်ဆိုတာအခုချိန်ထိအတိအကျမသိရသေးပေမဲ့30ထက်မနည်းရှိနိုင်တယ်လို့တော့ခန့်မှန်းနေကြပါတယ်ဒါပြင်ဆန္ဒပြတဲ့သူ20ကျော်ထက်မနည်းလဲဖမ်းဆီးခံခဲ့ရတယ်လို့ဗီဒီယိုသတင်းတောက်ကပြောပါတယ်ရန်ကုန်မှာတော့ဆန္ဒပြတဲ့သူတွေဟာလဲရန်မြေနီကုန်းအပါအဝင်မြို့နေရာအနက်မှာသူတွေဆန္ဒပြခဲ့ကြပြီးတော့စုလီမှာတော့ဒီနေ့မနက်ပိုင်းလုံခြုံရေးတွေကစုလီပြားလမ်းမကြီးကို Facebook တားဆီးခဲ့ပါလေ။အဲဒါဆန္ဒပြတဲ့သူတွေဟာဘုရားအစမ်းလမ်းနဲ့စုလီပြားလမ်းတော်မှာသူတွေဆန္ဒပြခဲ့ကြပါလေ။နောက်ပြန်ဆန္ဒပြတဲ့သူတွေဟာဂျပန်တန်ယုံပါဝင်ရန်ကုန်ကတန်ယုံတွေမှာလည်းတွားရောက်ဆန္ဒပြတောင်းဆိုတာတွေလုပ်ခဲ့ကြပြီးတော့ဆန္ဒပြချင်းတိုင်းရင်းသားတွေကတော့ဂျပန်တာမတ်ကြီးကိုအိတ်ခွင့်ပေးတာကြောင့်ပေးခဲ့ပါတယ်။ဒီစားကုန်မြန်မာနိုင်ငံဆိုင်ရာဂျပန်တာမတ်ကြီးအီချီယိုမာရီယာမာကိုရိုင်းတာယုံပြင်ဘက်ကိုဖတ်ယူခဲ့ပြီးတော့ဂျပန်အစိုးရစီကိုပို့ပေးသွားမယ်လို့လည်းသတိပြုပြောကြားခဲ့ပါတယ်
။ဒါကြောင့်ကျွန်တော်ဂျပန်ဆိုရအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံမှုဆိုရင်ဒီလူလူသူအတန်းတို့ဒီဒီဒီမရှိပါဘူး။အဲ့ဒါကိုအဒီအခြေခံပြီးတော့လုံးဝအဲ့ဒီအခြေခံပြီးတော့ကျွန်တော်ဂျပန်မြန်မာနိုင်ငံဖြစ်ဆံမှုကိုစဉ်းစားပါမယ်။အဲ့ဒီအခါကျမှကျွန်တော်ကမြန်မာအစိုးရအခုသတ်မှတ်ဖို့ကိုအဲ့ဒီဟိုစောင့်ဆောင်နေတာကအဲ့ဒီပထမတစ်ချက်ကအဲ့ဒီကျွန်တော်အဲ့ဒီမြန်မာနိုင်ငံအဲ့ဒီနိုင်ငံတို့ကောင်းစားပြီးတဲ့သွားဆောင်ဆောင်ကြီးတော့သတ်မှတ်ဥယျာဉ်ကြီးတော့အပန်ကားတဲ့နိုင်ငံကြီးအဲ့ဒီပုဂ္ဂိုလ်များအာရုံချစ်ချင်းပြန်ပြူပေါ်ဒုတိယအကျင်းကဘာအကြေကြေလေးဖြစ်ပြီးအကုံလုံးကဟိုဒီဒီမိုကရာစီညင်းနေဟိုငြိမ်းချတယ်ညင်းနေကိစ္စရတယ်ဖြစ်တာအဲ့တော့ဘို့ဤမတော်မှာအဲ့ဒီသတ်မတော်ကိုတောင်းဆုံးနေပါတယ်အဲ့ဒီတောင်းဆိုခြင်းမှာဘာမှအပြောင်းလဲတော့မရှိပါဘူးပြီးတော့နောက်တစ်ခုကဒီမှာဆွေးလာတဲ့ဟိုဒုက္ခမြားဒီ ပုဂ္ဂိုလ်များကိုကျွန်တော်တကယ်မိသားရပ်ကန်နေတာကတော့ကိုအသေးကိုဒီဟိုတုံးကြုံရေးလို့ကြိုက်ဆိုင်ပါဦးကိုအသေးကပို့ပြီးတော့အရေးရှိပါတယ်ဒါကျွန်တော်ဂျပန်ဆိုရဂျပန်တန်ရုံးတဲ့အဒီတိုင်ဒီဒီမိုကရေစီကြီးကသိပြီးတော့အဒီဒီဒုအတန်းကိုအခြေခံပြီးတော့စူးစမ်းပါမယ်အရန်ပြည့်စုံခြင်းပါတယ်ဗျာ
ရန်ကုန်ကဒီနေ့ဆန္ဒပြပွဲတွေအတွင်းဆန္ဒပြတဲ့သူတွေနဲ့လုံခြုံရေးကြအခုချိန်ကြီးတော့ထိကြိုက်တွေ့တာမရှိဘူးလို့သိရပါတယ်။ဒါပြင်ပြီးခဲ့တဲ့ရက်တွေအတွင်းအာဏာပိုင်ဘက်ကအင်အားသုံးနေနေတဲ့လက်ကြီးနာမျိုးမှာဆိုရင်လည်းစစ်တပ်အာဏာသိမ်းမှုကိုစတင်တဲ့ဆန္ဒပြပွဲဒီနေ့မှာဆက်ပြီးတော့ဖြစ်ခဲ့ပါတယ်။ဆန္ဒပြတဲ့သူတွေဟာဒီနေ့မှာတော့ဆိုင်ကယ်တွေနဲ့လမ်းတွေပေါ်ကိုထွက်မျိုးနံကိုလည်းလည်းဆန္ဒပြခဲ့ကြပြီးတော့တချို့နေရာတွေမှာတော့လုံခြုံရေးအာဏာပိုင်ဘက်ကလမ်းတွေပိတ်ပြီးတော့တားဆီးကြတယ်ရှိခဲ့ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ